Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကနေ2016ခုနှစ် January 16ရက်စနေနေ့ညနေပိုင်းအသံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ဒုကနေဓာတ်ရိုက်အသံဖြင့်နေပါပြီရှင်ဒီညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာညနေခင်းပါတောသားရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မနန်းလောင်နဲ့ကိုရဲကောင်တို့တင်ပြပေးသွားမှာပါအာဖရိကတိုက်ထဲကဘာကီနာဖာဆိုနိုင်ငံမြို့တော်မှာလူ20သေဆုံးခဲ့ရတဲ့အဆင့်မြင့်ဟိုတယ်တစ်ခုကို IS အစွန်းရောက်အကြမ်းဖက်သမားတွေလို့ယူဆရတဲ့စစ်သွေးကြော်တွေထိန်းချုပ်ထားတာအခုတော့အဆုံးသတ်သွားပါပြီ။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာအနုမြစွာရင် Agency IAEA ရဲ့နောက်ဆုံးအစီရင်ခံစာကိုဒီကနေ့ထုတ်ပြန်ပြီးတဲ့အခါအီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုရုတ်သိမ်းလိုက်မယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါမဆူမွန်ရင
်။ဟုတ်ကဲ့ပါရှင်။ဒီညနေခင်းအတွက်သောတာရှင်နေနားဆင်ဖို့တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့အမေရိကန်ပြည်ထောင်စုမှာလူမျိုးရေးတန်းတူညီမျှမှုတိုက်ပွဲတွေအောင်မြင်ခဲ့ရတဲ့ဒေါက်တာမာတင်လူသားကင်းရဲ့အကြမ်းမဖက်မဟာဗျူဟာအကြောင်းနောက်အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းမိန်းပြည်နယ်ထွက်ကြောက်ပုစွန်ကြီးတွေအကြောင်းကိုတင်ပြပေးဖို့ရှိသလိုကမ္ဘောဒီးယားနိုင်ငံမှာတဘာဝအလှခံစားနိုင်မှုမြင်းစီးပြီးတော့ခရီးထွက်ကြတဲ့အကြောင်းစတဲ့သတင်းဆောင်မတွေတင်ဆက်ပေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာတော့လက်ပတောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းပေးဖို့နဲ့တီးနှံရော့ချေးတွေပေးဖို့မြန်မာဝန်ပေါင်းကုမ္ပဏီရှေ့မှာဆန္ဒပြနေကြပါတယ်။အခုတည်းကဆက်ပြီးဆန္ဒပြနေကြသေးပါဆန္ဒပြတဲ့သူတွေကိုပသိမ်မုံရလမ်းမှာလဲရဲအင်အားတွေပိတ်ဆို့ထားတယ်ဆိုတော့နောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ပြောပြပေးကြပါဦးရှင်
အာဖရိကတိုက်ထဲကဘာကီနာဖာဆိုနိုင်ငံမြို့တော်ကအဆင့်မြင့်ဟိုတယ်တစ်ခုကို IS အစွန်းရောက်အကြမ်းဖက်သမားတွေလို့ယူဆရတဲ့စစ်သွေးကြော်တွေထိန်းချုပ်ထားတာခုတော့အဆုံးသတ်သွားပြီလို့အစိုးရအရာရှိတွေကပြောပါတယ်ဒီဖြစ်ရမှာလူ20ထက်မနည်းသေဆုံးသွားခဲ့တာပါဟိုတယ်ထဲမှာတစ်စက္ကန့်126ယောက်ကိုစနေနေ့ကကက်တင်ပေးနိုင်ခဲ့ပြီးတော့ဂျီဟတ်စစ်သွေးကြွ3ယောက်လည်းတည်ဆုံသွားခဲ့တဲ့အပြင်တစ်စက္ကန့်အယောက်30လောက်တန်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါရယ်။အနီးပတ်ဝန်းကျင်ကဟိုတယ်တွေမှာအကြမ်းဖက်သမားတွေပုံအောင်နေခြင်းရှိမှရှိကိုလည်းလုံခြုံရေးတပ်သားတွေလက်လံရှာဖွေနေတယ်လို့ဘာကီနာဖာဆိုရဲ့ပြည်ထရေးနဲ့လုံခြုံရေးဝန်ကြီးဆိုင်မွန်ကက်ဘရိုကပြောပါရယ်။အခင်းဖြစ်ပွားခဲ့ရာအနီးတစ်ဝိုက်ကဟိုတယ်တစ်ခုမှာတော့ပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်နေခဲ့တယ်လို့လည်းပြောဆိုမှုတွေရှိနေတာပါ။နိုင်ငံခြားသားတွေနဲ့ကုလသမဂ္ဂဝန်ထမ်းတွေအလားများတဲ့ဝါဂါဒိုဂူမြို့ထဲကဟိုတယ်ကိုတောက်ကြနေနောက်ပိုင်းကတနတ်သမားတွေဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်အစိုးရတပ်တွေဟာပြင်းထန်တဲ့တပ်သားတွေနဲ့အတူအကြမ်းဖက်သမားတွေကိုစီးနှင်းတိုက်ခိုက်ပြီးဟိုတယ်ကိုပြန်ပြီးတော့သိမ်းယူခဲ့တာဖြစ်ပါတယ်။တနတ်သမားတွေကဟိုတယ်ကိုသိမ်းမိတာနဲ့9နာရီလောက်အကြာမှာအစိုးရစစ်တပ်တွေကဝင်ရောက်စီးနှင်းခဲ့တာပါ။ဒီလုပ်ရက်ကိုဆက်ဆုပ်ဖွဲ့တရေဘောကြောင့်လည်းလုပ်ရက်ဖြစ်တယ်လို့ပြည်နှစ်သမရဖရန်ဆွာဟိုလွန်ကပြောပါရယ်။ဒါဟာအကွင်းမလို့ခေါ်တဲ့ဒေသရင်းအယ်လ်ခိုင်ဒါရဲ့လက်ချက်ဖြစ်တယ်လို့ဂျီဟတ်စစ်သွေးကြော်ရဲ့လုပ်ရက်ကိုစောင့်ကြည့်နေတဲ့ site အဖွဲ့ကပြောပါရယ်။ဒီတက်ခတ်မှုကိုပြင်းပြင်းထန်ထန်ရှုံချရတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကလည်းပြောသွားခဲ့ပါရယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးနိုင်ငံတကာအနုမြူဆိုင်အေဂျင်စီ IAEA ရဲ့နောက်ဆုံးအစီရင်ခံစာကိုဒီကနေ့ထုတ်ပြန်ပြီးတဲ့အခါနိုင်ငံတကာကအီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုရုတ်သိမ်းနိုင်လိမ့်မယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဂျာဗက်ဇာရစ်ကပြောလိုက်ပါတယ်။ဇာရစ်ဟာအော်စတီးရီးယားနိုင်ငံဗီယန်နာမြို့ကိုရောက်ပြီးတဲ့နောက်အီရန်ရဲ့သတင်းအေဂျင်စီ ISN ကိုပြောခဲ့တာပါ။ဒီနေ့ဟာအီရန်ပြည်သူတွေအတွက်တကယ်ကောင်းမွန်တဲ့နေ့တစ်နေ့ပါ။တန်ခတ်ပိတ်ဆို့မှုတွေကိုဒီနေ့ရုတ်သိမ်းပါလိမ့်မယ်လို့ဇာရစ်ကပြောပြီးဒါဟာဒေသတွင်းအတွက်လည်းကောင်းမွန်တဲ့နေ့တနေ့ပါလို့ပြောဆိုခဲ့ပါတယ်။ဇာရစ်ဟာအီရန်နဲ့ရထားတဲ့နျူကလ িয়ার သဘောတူညီချက်ကိုစတင်အကောင့်ထဲပေါ်ဖို့အတွက်ဒီကနေ့ဥရောပအစိုးရကိုယ်စားလှယ်မိုဂါဟီရီနဲ့တွေ့ဆုံခဲ့ပြီးဆက်လက်ပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံပြီးတဲ့နောက်သုံးသာထုတ်ပြန်ကြေညာချက်တစ်ခုထုတ်ပြန်မှာဖြစ်ပါတယ်။အီရန်ဟာနျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ပေးထားတဲ့ဂရီကဝတ်တွေကိုလိုက်နာခြင်းရှိမရှိဆိုတာကို IAEA ကမကြခင်မှာပဲကြေညာတော့မယ်လို့မျှော်လင့်ရပါတယ်။အဲ့ဒီအတွက်နိုင်ငံတကာကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေဖယ်ရှားဖို့လမ်းပွင့်သွားမှာဖြစ်ပါတယ်။အီရန်ပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေဖြေလျော့ပေးဖို့နဲ့အပြန်အလှန်အနေနဲ့အီရန်ဟာယူရေနီယံတန့်စင်တဲ့လုပ်ငန်းပမာဏကိုရှော့ချပြီးစစ်ဆဲမှုတွေခံယူဖို့အတွက်သဘောတူညီချက်ကိုပြီးခဲ့တဲ့ဇူလိုင်လကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားမှာလက်မှတ်ရေးထိုးခဲ့ကြတာပါ။
Anthrax ပိုးအရှင်တွေကိုနည်းနည်းခြိကြအောင်မတော်တဆမာရင်ပေးပို့ခဲ့တဲ့လောက်ရဟာဥဆောင်မှုညံဖြစ်နာတဲ့နှီးပညာတွေကိုတော့အပြစ်တင်ဖို့ပဲလိုတယ်လို့ American စစ်တပ်ရဲ့အစီရင်ခံစာတရက်မှာဖော်ပြထားပါတယ်။ American စစ်တပ်ကနေနိုင်ငံတွင်းနဲ့ကမ္ဘာအရရက်ကဓာတ်ခွဲပေါင်း200နီးပါးစီကို Anthrax ပိုးအရှင်တွေကိုနည်းနည်းခြိမာရင်ပေးပို့နေတဲ့လောက်ရတိုင်းမှာလူသူတယောက်ကမှတိုက်ရိုက်ပတ်သက်နေတာမရှိဘူးလို့စုံစမ်းတွေးရှိလိုက်ပါတယ်။2009ခုနှစ်ကနေ2010ခုနှစ်အတွင်းပေးပို့ချက်တွေအတွက်ဘုံမူးချုပ် William King အပါအဝင်တာဝန်ရှိတဲ့ဓာတ်ခွဲခန်းတွေလူပေါင်း12ယောက်ကိုစစ်ဆေးခဲ့တာပါ။တိတ်ပံနေပညာမှာအမအရင်ဖြစ်လာရင်တိတ်ကိုတိတာထင်ရှားလို့မှာတယ်လွန်ခဲ့တဲ့7နှစ်အတွင်းကစစ်တပ်ကနေ Anthrax ပိုးတွေအသက်ရှင်လာအောင်နဲ့တည်သွားအောင် Gamma Radiation လို့ခေါ်တဲ့ Gamma ဓာတ်ရောင်ခြည်ကိုအသုံးပြုခဲ့ပါတယ်။ဓာတ်ရောင်ခြည်အသုံးပြုမှုအချို့အစားကြောင့်အခုလိုမာရွင်းနေဖြစ်သွားရတယ်လို့ဘုံမူ Brian Lane ကလည်းပြောပါတယ်။ရောင်ခြည်အသုံးပြုမှုများသွားရင်ပိုးထက်ကပရိုတိန်းတွေတည်သွားတာကြောင့်စမ်းသပ်ကြည့်တဲ့အခါပိုးတည်သွားပြီလို့ဖော်ပြပါတယ်။ပိုးထက်ကပရိုတိန်းတွေဟာအလားအလာရှိတဲ့ကာကွယ်ဆေးထုတ်လုပ်ဖို့အသုံးဝင်တာကြောင့်ပိုးတည်တွေကိုထိန်းချုပ်ထိန်းသိမ်းထားရတာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဓာတ်ရောင်ခြည်နည်းနည်းလေးကိုတော့အသုံးပြုခဲ့မယ်ဆိုရင်လည်း Anthrax ပိုးတွေအသက်ရှင်နေသေးတာကိုတွေ့ရနိုင်တယ်လို့ Lane ကပြောပါတယ်။ American စစ်တပ်ကလည်း American ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဗဟိုဌာနနဲ့ပူးပေါင်းပြီးတော့ Anthrax ပိုးတွေသေအောင်ဘယ်လိုလုပ်ရမလဲဆိုတာကိုသူတေသနာပြုလုပ်နေကြပါတယ်။ဒီထဲမှာပိုးတွေကိုအေးလွန်အောင်ခဲထားတာနဲ့ Gamma Radiation Gamma ဓာတ်ရောင်ခြည်နဲ့မဟုတ်ပဲနဲ့တခြားဓာတ်ရောင်ခြည်တွေကိုအသုံးပြုတာတွေလည်းပါဝင်ပါတယ်။ဒီလိုပိုးအရှင်တွေပေးပို့ခဲ့ပေမဲ့လည်းလုံလုံချုံချုံထုတ်ပိုးထားတာကြောင့်ဘယ်သူကမှအာဏာကျရောက်ခဲ့ခြင်းတော့မရှိပါဘူး
။ American စစ်ဘက်ဆိုင်ရာကယ်ဆယ်ရေးသမားတွေဟာ Hawaii ကမ်းခြေမှာပျောက်ဆုံးနေတဲ့ရေသက်သား12ဦးကိုလိုက်လံရှာဖွေနေကြပါတယ်။သူတို့ဟာပြီးခဲ့တဲ့ကြာသပတေးနေ့ညက Oahu ကျွန်းမြောက်ပိုင်းကမ်းခြေမှာပြုတ်လုတဲ့တင်တန်းခရီးစဉ်တစ်ခုအတွင်းမှာတိုက်မိသွားတဲ့စစ်ရဟတ်ယာဉ်နှစ်စီးပေါ်မှာလိုက်ပါလာခဲ့ကြတဲ့သူတွေပါ။ကယ်ဆယ်ရေးအဖွဲ့တွေဟာကြမ်းတမ်းတဲ့ရေကြောင်းအခြေအနေနဲ့ညီကွေးမရှင်းလင်းမှုတွေနဲ့ရင်ဆိုင်နေရပြီးအဲ့ဒီရာသီဥတုအခြေအနေကနောက်ရက်တော်တော်ကြာတဲ့အထိရှိနေအောင်ပဲလို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။အာနာပိုင်တွေဟာအပြက်စီးအပိုင်းစားတစ်ခုကိုတွေ့ခဲ့ရပြီးမဲ့လိုက်ပါသွားတဲ့အဖွဲ့ဝင်တဦးတယောက်ကမှမတွေ့ရသေးပါဘူ
း။ UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်ဝမ်နိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမှာအမျိုးသမီးသမရတာအနိုင်ရခဲ့ရင်တာဟာသမိုင်းဝင်ဖြစ်ရဖြစ်သွားမှာပါ။ဒီအချိန်ဟာစီးလုံးမှုကိုပြသဖို့အချိန်ဖြစ်တယ်။ထိုင်ဝမ်ပြည်သူတွေဟာသူတို့အတိုင်းမြေအတွက်သဘောရဲရှိကြတယ်ဆိုတာနိုင်ငံတကာကိုရှင်းရှင်းလင်းလင်းပြသဖို့ကျမတို့ညှဉ်းညွတ်ဖို့လိုတယ်။ Republic of China ရဲ့အလံတော်ဟာထိုင်ဝမ်နိုင်ငံရဲ့အမတ်သားဖြစ်တယ်ဆိုတာကြိုးကြောင်းခိုင်လုံတဲ့အချက်ဖြစ်တယ်။ထိုင်ဝမ်ကိုဖိနှိပ်ထားဖို့မလိုပါဘူးဆိုပြီးတော့လည်းအမျိုးသမီးသမရလောင်း Sign in One ကပြောသွားပါရယ်။ Republic of China ဆိုတာထိုင်ဝမ်ရဲ့တရားဝင်နောက်မြေဖြစ်ပါရယ်။တရုတ်နိုင်ငံနဲ့ရှုပ်ရှုပ်ထွေးထွေးပတ်သက်မှုရှိနေတဲ့ထိုင်ဝမ်ရဲ့နိုင်ငံရေးမှာ Sign in One ရဲ့ Pro Independent Democratic Progressive Party TPP ပါတီကအစမ်းသက်ကံဖြစ်လာလိမ့်မယ်ဆိုပြီးတော့လဲတုံးသက်သူတွေကရှုမြင်နေကြတာပါ။ရွေးကောက်ပွဲဆိုင်ရာလူမှုအကျိုးစစ်တမ်းအရလက်ရှိအာဏာရ Eric Chu ရဲ့ Nationalist Party KMT ကို TPP ကအနိုင်ရမယ်ပုံရှိနေပါတယ်။ထိုင်ဝမ်ရွေးကောက်ပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့မှတ်ချက်ပေးပြောဆိုတာတိတ်မရှိသေးပါဘူး။ဒါပေမဲ့တရုတ်တနိုင်ငံထဲမူဝါဒကိုထောက်ခံမှုမရှိတဲ့ဘသူနဲ့မှအလုပ်သွဲလုံးမှာမဟုတ်ဘူးဆိုပြီးတော့လဲတရုတ်တို့ဘက်ကပြောဆိုထားပါတယ်။စနေနေ့မှာကျင်းပတဲ့ပါလီမန်ရွေးကောက်ပွဲမှာဘသူအနိုင်ရမယ်ဆိုတာတဲတဲကွယ်ကွယ်မရှိသေးပါဘူး။တချို့မဲယုံတွေမှာတော့လက်ရှိအာဏာရ Nationalist Party ကအများစုရှုံးနေမယ်ဆိုပြီးတော့လဲခံမှန်းမှုတွေရှိနေပါတယ်။
တက္ကသပြည်နယ် Republican လွှတ်တော်အမတ် Ted Cruz ရဲ့ဇာတိဖြစ်တဲ့ Houston မြို့ကရှိနေတဲ့ဦးဟာ Ted Cruz ဟာ American နိုင်ငံမှာမွေးဖွားခဲ့တဲ့သူမဟုတ်တဲ့အတွက် American ပြည်ထောင်စုသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့တရားမဝင်တဲ့အကြောင်းစိန်ခေါ်တဲ့လျှောက်ထားချက်တစ်ခုကိုတရားရုံးမှာတင်သွင်းခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအသက်85နှစ်အရွယ်ရှိနေ Newton Shawas Senior ကလွှတ်တော်အမတ် Ted Cruz ဟာသမ္မတတာဝန်ထမ်းဆောင်ဖို့တင့်တော်ခြင်းမရှိတဲ့အကြောင်း Houston မြို့က American ခရိုင်တရားရုံးမှာတိုင်ကြားလွှတ်တင်ခဲ့တာပါ။ရှိနေ Shawas ကသူဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တဲ့အချက်တဲမကြုံရအောင်လို့အခုလိုလုပ်ပေးနေတာပါလို့ VOE ကိုဖုန်းနဲ့ပြောကြားခဲ့ပါတယ်။ Test Crew သမရ ဖြစ်ဖို့တရားဝင်မဝင်ဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တဲ့ဥပဒေကျွမ်းကျင်သူတွေကရော Republican သမ္မတလောင်းဖြစ်ရွေးခံဖို့အဓိကပြိုင်ဘက်ဖြစ်တဲ့ Donald Trump ကပါမေးခွန်းထုတ်နေကြတာပါ။အင်ကာနေ့ကပြုလုပ်တဲ့ Republican သမ္မတလောင်းစကားစစ်တိုးဝဲမှာ American နိုင်ငံသားတအုပ်ဟာ American ပြည်ပမှာမွေးဖွားခဲ့တဲ့ကလေးဟာအလိုလျောက် American နိုင်ငံသားဖြစ်ပြီးသားဖြစ်တယ်လို့ Cruz ကပြိုင်ဘက်သမ္မတလောင်း Donald Trump ကိုတုံ့ပြန်ခဲ့ပါတယ်။ Ted Cruz ဟာ1980ခုနှစ်မှာ American နိုင်ငံသားမိခင်နဲ့ကျူဘားလူမျိုးဖခင်တို့ကနေကနေဒါနိုင်ငံမှာမွေးဖွားခဲ့တာပါ။သူကိုအဓိကထောက်ခံသူတွေဟာ Republican Party ရဲ့ရှေးရိုးအကြဆုံးသူတွေဖြစ်ပြီးသူတို့ဟာသမ္မတ Obama ကို American နိုင်ငံသားမိခင်နဲ့ကင်ညာနိုင်ငံသားဖခင်တို့ကမွေးဖွားသူဖြစ်လို့သမ္မတဖြစ်ခွင့်မရှိဘူးလို့ပြောဆိုခဲ့ကြသူတွေပါ။ဒါပေမဲ့သမ္မတ Obama ရဲ့မွေးစင်ကို Hawaii ပြည်နယ်ကထုတ်ပေးခဲ့တာဖြစ်လို့အဲ့ဒီလိုပြောဆိုချက်တွေကိုခြေပြန့်နိုင်ခဲ့ပါတယ်။အခုကိစ္စမှာရှေ့နေ Newton Showers က Cruz ရဲ့ညှင်းဆိုချက်ကိုလက်မခံပဲ American နိုင်ငံအတွင်းမှာမွေးဖွားမှဒါမှမဟုတ် American ပြည်ပမှာမွေးဖွားတာဆိုရင်လေ American အစိုးရအတွက်အလုပ်လုပ်ပေးနေတဲ့ American နိုင်ငံသားကမွေးဖွားတာဖြစ်မှသာအလိုလျောက်နိုင်ငံသားဖြစ်နိုင်မယ်လို့ဆိုလျှောက်ထားခဲ့ပါတယ်
။တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုအနေကွင်းနေရာရေနံစေးထပ်မံကျဆင်းလာတဲ့အပြင်အမေရိကန်နိုင်ငံတွင်လက်လီကုံရောင်းအားကျဆင်းလာတဲ့အပေါ်စိုးရိမ်မှုတွေကြောင့်တောက်ကြနေကမ္ဘာအစုရှယ်ယာဈေးတွေကျဆင်းခဲ့ပါတယ်။ရေနံစိမ်းတစ်ပီပါကို29ဒေါ်လာဝန်းကျင်သာရှိနေတာပါ။ရေနံထုတ်လုပ်မှုကဝယ်လို့အားထက်များနေတယ်ဆိုပြီးတော့လဲကြွန့်ကျင်သူတွေကသုံးသပ်နေချိန်မှာပဲအီရန်နိုင်ငံကလည်းစီးပွားရေးတံခါးပိတ်ဆို့မှုတွေရုတ်သိမ်းလိုက်တာနဲ့သူ့ရဲ့ရေနံစိမ်းတွေပုံမောရောင်းချဖို့ပြင်ဆင်နေပါတယ်။နယူးယောက်မြို့က S&P 500အစုရှယ်ယာဈေးကွက်မှာလဲနှစ်သမားနဲ့ရခိုင်နှုန်းနီးပါးနဲ့အယောင်းဝယ်ပိတ်သွားသလို Dow Jones အစုရှယ်ယာဈေးကွက်မှာလဲနှစ်သမား၄နီးပါးအထိကျဆင်းပြီးတော့ Nasdaq အစုရှယ်ယာဈေးမှာလဲ3သမား1ရခိုင်နှုန်းကျော်အထိထိုးကျသွားခဲ့ပါတယ်။ London Fest ကလဲနှစ်ရခိုင်နှုန်းနီးပါးကျဆင်းခဲ့ပြီးတော့ Germany နိုင်ငံက DAX နဲ့ပြင်သစ်က CAC ဟာလဲနှစ်သမား4ရခိုင်နှုန်းကျော်နဲ့ဈေးပိတ်သွားခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার စမ်းသပ်မှုလုပ်နေတာကိုရပ်တန့်ပေးမယ်လို့ကမ်းလှမ်းလိုက်ပြီးအပြန်အလှန်အနေနဲ့အမေရိကန်ပြည်အောင်စုနဲ့ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုပြီးအမေရိကန်နဲ့တောင်ကိုရီးယားအစိုးရတို့ကြားပူးတွဲစီရေးလေ့ကျင့်မှုလုပ်နေတာတွေကိုရပ်တန့်ပေးရမယ်လို့တောင်းဆိုလိုက်ပါတယ်။ဒီအဆိုပြုချက်ကိုတောက်ကြနေကမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနမှကြေညာသွားခဲ့တာဖြစ်ပြီးတော့ဒါဟာအရင်မြောက်ကိုရီးယားအစိုးရဘက်ကကမ်းလှမ်းခဲ့ပူးပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကချက်ချင်းပဲပယ်ဆခဲ့တဲ့အဆိုပြုချက်တွေနဲ့ဆင်တူနေပါတယ်။ဒီလိုအဆိုပြုချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကိုမေးမြန်းတဲ့အခါမှာဒီလိုကမ်းလှမ်းတာကိုမကြားမိသေးဘူးလို့တုံ့ပြန်ပြောကြခဲ့ပါတယ
်။စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အမေရိကန်လူမှုအခွင့်အရေးလှုပ်ရှားမှုနဲ့အမေရိကန်ပြည်ထောင်စုမှာလူမျိုးရေးဒဏ်လူညီများမှုတိုက်ပွဲတို့ရဲ့အောင်မြင်မှုဟာ1960ပြည့်နှစ်တွေကလူမျိုးရေးခွဲခြားမှုကိုစန့်ကျင်တိုက်ပွဲဝင်ခဲ့တဲ့တန်းပေါင်းများစွာသောအာဖရိကနယ်ပါအမေရိကန်နိုင်ငံသားတွေအတွက်သက်သေတစ်ခုပဲဖြစ်ပါတယ်။နောက်ထပ်ကြီးမားတဲ့အချက်တစ်ခုကတော့ဒဏ်လူညီများခွင့်အတက်အကြမ်းမဖက်ဖဲနဲ့ဆန္ဒပြတဲ့မဟာဗျူဟာပါ။လူမှုအခွင့်အရေးလှုပ်ရှားမှုရဲ့ခေါင်းဆောင်ဖုန်းတော်ကြီးမာတင်လူသာကင်းဟာလက်နက်ကင်ပုံကန်ထကြွတာရဲ့တခြားနည်းလမ်းတစ်ခုအဖြစ်နဲ့အကြမ်းမဖက်လမ်းစဉ်ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။ဒေါက်တာကင်းရဲ့အကြမ်းမဖက်မဟာဗျူဟာအကြောင်းခရစ်ဆမ်ကင်းရဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါရှင်
။ဖုန်းတော်ကြီးမာတင်လူသာကင်းရဲ့အကြမ်းမဖက်လှုပ်ရှားမှုဟာအိန္ဒိယခေါင်းဆောင်ကြီးမဟာတမဂန္ဒီရဲ့တင်ကြားမှုတွေကနေရလာတာပါ။နိုင်ငံတော်ပိုင်းတစ်လျှောက်ဘဲလိုက်ခွဲခြားမှုကိုကင်းကမိမောင်းထုတ်ပြခဲ့ပါတယ်။
Mississippi is a state that has consistently
လူမျိုးရေးခွဲခြားမှုပျောက်သွားစေမယ်ဘလို့လှုပ်ရှားမှုကိုမဆို Mississippi ပြည်နယ်ကတောက်လျှောက်အန်တုခဲ့ပါတယ
်ဂျမဖက်လှုပ်ရှားမှုကို Alabama ပြည်နယ်ဘာမင်ဂမ်လူမျိုးမှာစံသက်ခံခဲ့ရပါတယ် William Bell ကမျိုးရဲ့လက်ရှိမျိုးတော်ပေါ့မှာ
During that period of time you had people who were being murdered homes
အိကာလာအတွင်းလူတွေအသက်ခံရတာအိမ်တွေဖျားကြောင်းတွေဘုံခွဲခံရတွေရှိခဲ့ပြီးတော့ရုံမှာဆွေးရွာမှုကအနိုင်ရသွားတော့မယ်လို့ခံစားခဲ့ကြရပါတယ
်။မဲပေးပိုင်ခွင့်တွေအလဘမပြည်နယ်ဆယ်မာမြို့မှာ1965ခုနှစ်ချီတက်တောင်းဆိုပွဲဟာသွေးစွန်းသောတနင်္ဂနွေနေ့ဖြစ်သမိုင်းမှာမှတ်တမ်းဝင်ထားပါတယ်။အောက်လူတော်မတ်ဂျွန်လူးဝစ်ဟာချီတက်ပွဲကိုဦးဆောင်ခဲ့သူပါ
။ They came toward us beating us with nightsticks.
ကျွန်တော်တို့ကိုနံမတ်တုပ်တွေနဲ့ကြိုက်မြင်းတွေနဲ့တိုက်ပြီးမျက်ရည်ရိုပုံးတွေခွဲပါတယ်။ဒီနယ်ရဲတပ်ဖွဲ့ဝင်တယောက်ကကျွန်တော်ခေါင်းကိုနံမတ်တုပ်နဲ့ရိုက်တယ်။တရားပေါ်မှာကျွန်တော်ဦးခေါင်းဒဏ်ရာရပြီးတေတော့မယ်လို့တောင်ထင်ခဲ့တာ
။1963ခုနှစ်ဩဂုတ်လရောက်တော့ဝါရှင်တန်မြို့တော်မှာအာဖရိကန်နယ်ဘွားအမေရိကန်နိုင်ငံသားတွေနဲ့လူပြူတွေထောင်ပေါင်းများစွာစုပြီးချီတက်ဆန္ဒပြကြပါတယ်။ပွဲကငြင်းငြင်းချမ်းချမ်းနဲ့အဖမ်းဆီးလည်းမရှိခဲ့ပါဘူး။အကြမ်းမဖက်လှုပ်ရှားမှုကိုအမေရိကန်ရဲ့ဒုတိယပြည်တွင်းစစ်အဖြစ်ခေါင်းဆောင်တချို့ကပြောပါတယ်။အကြမ်းမဖက်လှုပ်ရှားမှုက အမေရိကန်တို့ရဲ့နှလုံးသားဘုတ်ကိုအရယူနိုင်ခဲ့တယ်လို့ဆိုကြပါတယ်။အတားအဆီးတွေရှိပေမဲ့လည်းအကြမ်းမဖက်လှုပ်ရှားမှုကနေအမေရိကန်နိုင်ငံသားအားလုံးအတွက်ဒန်းတူအခွင့်အရေးနဲ့လူလက်ခွင့်ဆိုင်ရာရေရှည်ခိုင်မာတဲ့ရလဒ်တွေထွက်စေခဲ့တယ်လို့သမိုင်းပညာရှင်တွေကပြောကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်လက်ပြီးတော့သောတာရှင်တွေကိုအမေရိကန်ပြည်ထောင်စုမိန်းပြည်နယ်ကထွက်တဲ့ကြောက်ပဇွန်ကြီးတွေအကြောင်းကိုပြောပြပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုရဲ့အရှိမြောက်ပိုင်းမိန်းပြည်နယ်ကအစားအသောက်တွေအကြောင်းပြောကြမယ်ဆိုရင်တော့ကြောက်ပဇွန်ကြီးတွေကိုမေ့ထားလို့မရပါဘူး။မိန်းပြည်နယ်ထွက်ကြောက်ပဇွန်တွေကိုအမေရိကန်ပြည်ထောင်စုသာမကအာရှမှာလည်းစားသုံးသူတွေပိုများလာနေပါတယ်။အမေရိကန်ပြည်ထောင်စုမှာထွက်တဲ့ကြောက်ပဇွန်လိုအခွန်မာတဲ့ပင်လယ်စာတွေကိုတရုတ်နိုင်ငံသားတွေကြားပါအကြိုက်များလာနေတာဘာကြောင့်လဲဆိုတာကိုတော့ VOA က Anming Liu နဲ့ Yiyi Yamno ကမိန်းပြည်နယ်ကကျောက်ပဇွန်ကုမ္ပဏီတစ်ခုကိုတွားရောက်ပြီးတော့သတင်းယူခဲ့ပါတယ်မက်ခင်ချီတွေကအပြည့်အစုံတင်ပြပေးပါမယ်ရှင
်တရုတ်သမ္မတရှိချင်းပင်အိမ်ပြည်တော်ကိုရောက်လာခဲ့ချိန်နိုင်ငံတော်ညစာနဲ့တက်ခင်းအက်ခန်တုံးကလည်းမိန်းပြည်နယ်ကျောက်ပဇွန်ဟင်အဓိကပါခဲ့ပါတယ
်
ကနေဒါနိုင်ငံ Newfoundland ကျွန်းကနေပြီးတော့ American ပြည်ထောင်စုမြောက် Carolina ပြည်နယ်အထိတခြားလုံးမှာဒီလိုမျိုးကျောက်ပဇွန်တွေကအဓိကကျက်စားပါတယ်ဒါပေမဲ့ဒီကျောက်ပဇွန်ဖမ်းတဲ့လုပ်ငန်းတွေရဲ့60ရာခိုင်နှုန်းနီးပါးတော့မိန်းပြည်နယ်ထဲမှာပါ
Chris Welch အသက်6နှစ်ကလေးကကြောက်ပစုံဖမ်းတဲ့ဒီကိုလေ့လာခဲ့တဲ့သူပါအခုကတော့အထွေအချုံအနှစ်20တောင်သူ့မှာရှိနေပါပြီ
3 years ago
လွန်ခဲ့တဲ့3နှစ်လောက်ကရောင်းရတဲ့ဈေးကတန်မှန်ပါပဲပြင်းပြတပေါင်းကို2ဒေါ်လာခွဲကနေ3ဒေါ်လာလောက်ပဲရပါတယ်ဒီနှစ်ဈေးကတော့အကောင်းဆုံးပါပဲအရင်ကဈေးကောင်းကောင်းရခဲ့တဲ့နှစ်တွေထက်ကိုပိုကောင်းပါတယ
် Welch ဟာသူဖမ်းမိတဲ့ကြောက်ပစုံတွေကို Stephanie Nadeau ရဲ့ကြောက်ပစုံကုမ္ပဏီကိုရောင်းပါတယ
် Do we primarily export lobsters to
ကျမတို့ကြောက်ပစုံတွေကိုအာရှကိုအဓိကတင်ပို့ပါတယ်80ရာခိုင်နှုန်းကတရုတ်နိုင်ငံကိုတင်ပို့တာပါကျန်တဲ့20ရာခိုင်နှုန်းကတော့ထိုင်းမလေးရှားစင်ကာပူကိုရီးယားနဲ့ဂျပန်စတဲ့အာရှနိုင်ငံတွေကိုပို့ပါတယ်မနေ့9နိုင်အချိန်ဆိုရင်တော့အလုပ်သမားတွေဟာဟောင်ကောင်ကဖောက်တယ်တွေစီကြောက်ပစုံတွေပို့ဖို့ပြင်ဆင်ရင်အလုပ်ရှုပ်ကြရပါတယ်အခက်အခဲဆုံးကတော့ပို့ဆောင်မှုအပိုင်းပါပါကျောက်ပစုံတွေကိုလက်လက်ဆက်ဆက်အရသာမပြအောင်တရုတ်နိုင်ငံကိုထုတ်ပို့ပြီးတော့အရောက်ပို့ဖို့အချိန်က36နာရီပဲရတာပါအမေရိကန်ရဲ့အခေါ်မှာပင်လယ်စာတင်ပို့ကုန်တွေဟာပြီးခဲ့တဲ့နှစ်တည်းအတွင်းတဟုန်လို့တက်လာခဲ့ပြီးအဓိကကတော့ကျောက်ပစုံတွေကိုတွုံးပြတင်ပို့လာရတာပါနာဒိုးရဲ့ကုမ္ပဏီဟာအာရှကိုအပတ်စဉ်ကျောက်ပစုံပေါင်9000ကိုလေကြောင်းကနေတင်ပို့ပေးနေတာဖြစ်ပါတယ
် They're very inexpensive in relation to
တရုတ်နိုင်ငံတောင်ပိုင်းမှာနှစ်ပေါင်းများစွာဝယ်ယူစားသုံးနေကြတဲ့ဩစတြေးလျကျောက်ပစုံတွေထက်စာရင်ဒီကကျောက်ပစုံတွေကဈေးအများကြီးတက်တာပါတယ်အရင်ကဈေးကြီးကြီးပေးဝယ်စားခဲ့ရပြီးအခုကျမတို့စီကကျောက်ပစုံတွေကတော့3ပုံ2ပုံလောက်ဈေးတက်တာနေတော့တရုတ်သွင်းကုန်ကုမ္ပဏီတွေကလည်းဒီကိုပဲပို့ပြီးတော့မှားလာကြတယ်လို့ထင်ပါတယ
်အာရှဈေးကွက်မှာကျောက်ပစုံအဝယ်လိုက်လာတာကChris Westro လို့ကြောက်ပစုံဖမ်းတဲ့အသူတွေအတွက်အပြောင်းအလဲတွေဖြစ်စေပါတယ
် I guess you could say that
ကျွန်တော်တို့အတွက်အပြောင်းအလဲကတော့နည်းနည်းဖမ်းပြီးအတင်းအကျပ်ငွေရှာမလားဒါမှမဟုတ်များများဖမ်းပြီးငွေများများရှာမလားဖမ်းတလို့ရောင်းနေရတာပါ
မိဖြစ်နေကြောက်ပစုံရောင်းဝယ်ရေးအသင်းကတော့ကြောက်ပစုံတွေမျိုးတုံးမသွားရစေဖို့ထိတ်သိမ်းလှုပ်ဆောင်နေပါတယ
်ကြောက်ပစုံအကောင်ငယ်လေးတွေကိုမဖမ်းပါဘူးတိတ်ကြီးတဲ့အကောင်တွေကိုလည်းမဖမ်းပါဘူးအကောင်ငယ်တွေဆိုတာဖွင့်ပြိုးဖို့လိုအပ်သေးတဲ့အရွယ်ဖြစ်ပါတယ်အကောင်ကြီးတွေကတော့ဒီမိန်းပြည်နယ်ရဲ့ကြောက်ပစုံမျိုးဆက်ပြတ်မသွားအောင်လို့တုံးမသွားအောင်လို့မျိုးပွားပေးတဲ့အကောင်မျိုးတွေမို့ပါ
ကျောက်ပစုံအဝယ်လိုက်လာတာနဲ့အမျှဝယ်ချရထားတဲ့ကျောက်ပစုံဖမ်းခွင့်လိုင်စင်ဟာလည်းပို့ပြီးတော့တမို့ရှိလာပါတယ်။လိုင်စင်ဟောင်း3ခုနားမှာလိုင်စင်တစ်ခုကိုမိန့်ပြည်နယ်အစိုးရကထုတ်ပေးတာကြောင့်ဒေါ်လာတန်း300တန်ဖိုးရှိတဲ့ကျောက်ပစုံလုပ်ငန်းမှာပါဝင်လုပ်ကင်ခွင့်ရဖို့ပို့ပြီးတော့ခက်ခဲလာစေပါတယ်ရှင်
။မက်ခင်ဖြူထွေးပါရှင်။အာရှဘက်ကနေမျိုးပြောကနေခွာပြီးတော့တဘာဝအငွေအသက်ကိုဘလို့ခန်းစားကြသလဲဆိုတာတင်ပြပေးပါမယ်။ကမ္ဘောဒီးယားမှာမြင်းစီးပြီးတော့ခီးထွက်ကြတဲ့အကြောင်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော်ရော်မျိုးပါနေရာတကာမှာမော်တော်ဆိုင်ကယ်တွေတွေ့နေရပေမဲ့လေတဘာဝအတိုင်းခီးထွက်ရတာကိုသဘောကျတဲ့သူတွေအတွက်ကတော့မြင်းစီးပြီးတော့လဲပတ်နိုင်တဲ့ထူးထူးခြားခြားအစီအစဉ်တွေရှိနေပါပြီ။မြင်းစီးပြီးတော့ကျေးလက်တဘာဝကိုခန်းစားကြတဲ့သူတွေထဲမှာတော့ကဘာလက်ခီးသွားနေတာမကကမ္ဘောဒီးယားနိုင်ငံသူနိုင်ငံသားတွေလည်းပါဝင်လာကြပါတယ်ကမ္ဘောဒီးယားနိုင်ငံကပတ်ဝန်းကျင်ထိန်းသိမ်းရာရောက်တဲ့ခီးသွားလုပ်ငန်းအကြောင်း AB သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင
်ကမ္ဘောဒီးယားနိုင်ငံဖနုပင်မြို့တော်ကမဲကောင်မြေရဲ့တစ်ဖက်ကန်းကိုကူးလိုက်တဲ့ဆိုရင်ပဲအေဂျင့်တာရတဲ့ကြေးလက်အလှကိုခန်းစားနိုင်ကြပါတယ်စူးစူးညံ့ညံ့မြို့ပြဝန်းကျင်ကနေလွမြောက်လူစုတွေအတွက်မြင်းစီးပြီးခီးထွက်နိုင်တဲ့အစီအစဉ်အားလည်းတနေ့တစ်ခြားခီးသွားတွေချမှာရေပန်းဆလာနေပါတယ်ထူးထူးခြားခြားခီးသွားလုပ်ငန်းကိုတော့တက်၄၀ရွယ်ပြင်သစ်နိုင်ငံသားဂီယွန်လာရီဗန်ကစစ်ကူရခဲ့တာပါမီယိုပလာမြင်းမွေးတဲ့မိသားစုမှာကြီးပြင်းလာပြီးဥရောပနဲ့အာရှတလွှားကအကောင်းဆုံးမြင်းမျိုးစားတွေနဲ့အကျွမ်းတဝင်ရှိခဲ့သူတူလည်းဖြစ်ပါတယ်
ကမ္ဘောဒီးယားနိုင်ငံအမျိုးသားမြင်းစီအသင်းကိုလက်ချင်ပေးဖို့လွန်ခဲ့တဲ့6နှစ်ကပဲဖနွန်ပင်မြို့ကိုရောက်လာပြီးဧပြီလမှာစတင်ဖွင့်လှစ်လိုက်တဲ့ Eric Cassette Equestrian Trail Riders ခီးသွွားလုပ်ငန်းကိုထူထောင်ခဲ့တာပါ
Je pense que c'est une très bonne façon pour les touristes de venir visiter le Cambodge
ကမ္ဘောဒီးယားကြီးလက်ဒေသနဲ့ကမ္ဘောဒီးယားပြည်သူတွေရဲ့ဘဝတွေကိုလေ့လာခန်းစားဖို့အလဲလာကြတဲ့ခီးသွွားတွေအတွက်တော့ဒီကောင်တခုလို့ထင်ပါတယ်ကမ္ဘောဒီးယားနိုင်ငံသားတွေကိုယ်တိုင်လည်းမြင်းတွေအကြောင်းကိုလေ့လာပြီးတော့မြင်းစီးတောင်းသင်ယူစီခြင်းပါတယ်သူတို့အနေနဲ့မြင်းလဲတွေသုံးပူပေမဲ့မြင်းကိုတော့တစ်ခါမှမစီးဘူးကြပါဘူ
းကမ္ဘောဒီးယားနိုင်ငံသားတွေအနေနဲ့လေယာဉ်လုပ်ငန်းသုံးကျွဲတွေကိုစီးဘူးကောင်းစီးဘူးကြပေမဲ့မြင်းစီးရဲ့အလေထားတော့မရှိကြပါဘူးကမ္ဘာလဲခီးသွားတွေအတွက်တက်တက်မဟုတ်ဘဲကမ္ဘောဒီးယားနိုင်ငံသားတွေပါမြင်းစီးရဲ့အစင်လာထုံးကားလာအောင်ကြိုးပမ်းနေတဲ့လာရီဗန်ကတော့သူ့အိမ်မှာပဲခီးသွားလုပ်ငန်းကိုဖွင့်လှစ်ထားတာပါဝါနဲ့ဆောက်ထားတဲ့မြင်းဆောင်တွေကမြင်းဆက်လေးကောင်ရဖို့အတွက်ကိုတော့ကမ္ဘောဒီးယားနိုင်ငံအနှံ့လှက်ပတ်ရှာခဲ့ရတယ်လို့လည်းသူကပြောပါတယ်လုပ်ငန်းဝင်မှာတုံးတဲ့မြင်းတွေဖြစ်တာကြောင့်လည်းလူစီးနေအောင်လှနဲ့ချပြီးလေ့ကျင့်ပေးခဲ့ရပါတယ်
J'ai 13 chevaux, je les ai achetés dans les campagnes cambodgiennes. Ce sont des chevaux qui étaient utilisés à l'attelage qui donc tiraient
Nien ou Cambodia Dobain ou Wege da. A mya su ga pisi de le lay ni ne swe de niya ma tong ke ja da ba. Da ga ma lu si da ma khan bu ba. Da wei me le le jin pe ya da yan lwe ba de. Di mien ni ya mat nyan le yan kaw ne, ngain le yan ngain ne. Da chaung le tu ro lou de ba che chin thu chuen ja ba de.
မြင်းစီးပြီးတော်လန်ခီထွက်တဲ့အစီအစဉ်မှာတော့ကမ္ဘောဒီးယားကျေးလက်ဘဝကိုထဲထဲဝင်ဝင်တွေ့ကြရမှာဖြစ်တယ်လို့မြက်ခင်းတွေစိုက်ခင်းတွေဇီရီပထိုးတွေလိုသဘာဝအလှတွေကိုလည်းထိတွေ့ခန်းစားကြရမှာပါကမ္ဘောဒီးယားနိုင်ငံသားတွေကတော့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာတရိတ်ဆန်နေတဲ့ယင်ပါသူတွေဖြစ်နေမြန်မြန်ဆန်ဆန်မြင်းစီးတက်သွားကြပါတယ်ပတ်စာရက်တို့လိုကမ္ဘောဒီးယားနိုင်ငံသားတွေကတော့လေဆင်းမြင်းတက်ဆိုသလိုအစပိုင်းမှာခက်ခဲအနေချင်းရှိပေမဲ့လည်းမြင်းစီးရတာကိုသဘောကျနေကြပါတယ
်ကျေးလက်တံပိုးခင်ဗျမမကြည့်စဲညမင်းအရောင်းစပိုင်
းပထမဆုံးအချိန်မြင်းစီးဖို့လာခဲ့တာပါအစာပိုင်းမှာတော့နည်းနည်းစိတ်လှုပ်ရှားပေမဲ့တင်တန်းဆရာပြောတာကိုနားထောင်ပြီးတဲ့အချိန်မှာတော့စိတ်ကအေးသွားပါတယ်ခီးစဉ်ကိုလည်းအဆင်ပြေအောင်စီစဉ်နိုင်ကြပါတယ်မြင်းမော်ရောက်တဲ့အချိန်မှာဘာပြဿနာမှလည်းမရှိပါဘူးအားလုံးလည်းတက်တောင့်တက်တာရှိပါတယ
်တနင်္ဂနွေနေ့9နာရီထိကြာတဲ့မြင်းစီးခီးအတွက်လူတစ်ယောက်ကိုတော့တနင်္ဂနွေကိုအမေရိကန်ဒေါ်လာ25ဒေါ်လာပေးရပါတယ်မြင်းစီးထွက်ချုံရှိသူတွေစွန့်စွန့်ဆဆခီးထွက်ချင်သူတွေအတွက်ဆိုရင်တော့3ရက်ကနေတပတ်လောက်ထိသွားနိုင်တဲ့ခီးစဉ်တွေကိုလည်းစီစဉ်ထားပါတယ်ခင်ဗျာ
တိုင်းနာလနဲ့ကန်ဖွဲ့တွေတမ်ဘော်မှာတာဝန်ထမ်းဆောင်မှုပြည်တော်စုငင်းချိုင်းညီလာခံဖွင့်ပွဲနေ့မှာတမ်ဘော်ကောင်ရဲ့ဦးစီးချုပ်ဗီဒီယိုမူကြီးမင်းအောင်လိုင်ကဖိတ်ခေါ်သွားပါတယ်ဒီကိစ္စဟာလက်တွေ့မှာတကယ်ပဲဖြစ်နိုင်ခြင်းရှိပါသလားတိုင်းနာလနဲ့ကန်ဖွဲ့တွေအနေနဲ့တမ်ဘော်မှာတာဝန်ထမ်းဆောင်မှုအလားအလာစင်ခေါ်မှုတွေနဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ညတိုင်းရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမိပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီညတင်ဆက်မယ့်စနေညတဲ့လေလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာလေဘရောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးဆန္ဒပြတဲ့နောက်ဆုံးရအခြေအနေတင်ပြပေးကြပါမယ်လေဘရောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးနဲ့နင့်နာချင်းမယူထားတဲ့လေယာဉ်မြေတွေကိုတင်ထားတဲ့အတွက်ပြန်ပြီးတော့ရော့ချေးပေးဖို့မြန်မာဝန်ပေါင်းကုမ္ပဏီရှေ့ကိုထော်လာကြီးတွေနဲ့ခြိတက်ပြီးတော့ဆန္ဒပြတဲ့တောင်သူတွေကိုပသိမ်မုံရွာကားလမ်းဘွားမှာရဲလုံကြုံကြီးတွေကအင်အားသုံးပြီးပိတ်ဆို့တားဆီးလိုက်ပါတယ်ဆန္ဒပြသူတွေနဲ့ရဲတွေကြားတင်းမာနေတဲ့အခြေအနေမှာတော့ပသိမ်မုံရွာလမ်းတစ်လျှောက်ယင်ကြောပိတ်ဆို့မှုတွေလည်းဖြစ်နေပါတယ်အပြည့်အစုံကိုတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်သခိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့နယ်ထဲမှာတည်ဆောက်နေတဲ့လေဘရောင်းတောင်ကျေးတီစီမံကိန်းကိုဒေသခံတွေက၃နှစ်ကျော်ကြာတဲ့အထိစီမံကိန်းဖြတ်သိမ်းရေးနဲ့သူတို့မြေယာတွေပြန်လည်ရရှိရေးတောင်းဆိုနေတာပါစနေနေ့မှာတော့ဆန္ဒပြနေတဲ့တောင်သူတွေဟာသူတို့ရဲ့နှင်နာမှုတွေအတွက်တီးနိုင်ရော်ကြေးပေးဖို့မြန်မာဝန်ပေါင်းကုမ္ပဏီရှေ့ကိုထော်လာကြီးကားတွေနဲ့တွားခဲ့ရမှာပသိမ်မုံရွာကားလမ်းမပေါ်မှာရဲရင်အားတွေနဲ့ပိတ်ဆို့တားဆီးတာခံခဲ့ရတဲ့အတွက်အခုချိန်ထိတင်းမာမှုဖြစ်နေတာပါဒေသခံတောင်သူတို့ပြောပြတာကတော့
စ 14ရက်နေ့ကသွားတယ်လို့ပဲပိတ်ဆိုတာခုကပိတ်မုံကလမ်းမလမ်းဆုံးမှာ
ဟုတ်ပြီ
လမ်းဆောင်ကနေပြီးပိတ်ဆုံးထားပါတယ
်ဟုတ်က
ဲ့ဒါဝင်ယူတာဝင်ဆက်မှုလည်းမရှိပါဘူးအဲကားနဲ့ဒါတိုင်းသူတို့ဝမ်းမောင်းရုံးတဲ့အထိအရောက်ဆိုပြီးကားနဲ့မလိုက်တာအဲ့နဲ့ပိတ်မုံကလမ်းမလမ်းဆောင်ကမှသူတို့သူ့ကျိုးရည်နဲ့ရင်းအားတွေနဲ့ပိတ်ဆုံးထားတာပါ
ပြီးခဲ့တဲ့တရက်ကျော်ကြာကြာတာပရင်းနေတုန်းကလည်းပသိမ်မုံရွာကမ်းလမ်းမပေါ်ကိုခြိတက်လမ်းလျှောက်လာတဲ့ဒေသခံကျေးရွာဆေးရွာခန့်ကတောင်သူ200ကျော်ကိုရဲတွေကတားဆီးမှုကြုံခဲ့ရတာကြောင့်ကားလမ်းတွေပိတ်ဆို့မှုဖြစ်ခဲ့ရပါတယ်။ဒီကနေ့စနေနေ့မှာလည်းကားလမ်းတွေပိတ်ဆို့နေတာကြောင့်ခီးတွေပါအခက်အခဲကြုံနေရမှုရှိမရှိတောင်သူတို့ဦးကိုမေးတဲ့အခါမှာတော့အခုလိုပြောပါဗျ။အဲ
ဖြစ်တယ်ဖြစ်တယ်တခြားကားတွေရောခီးတွေရောအဲ့နာမှာတပုံကြီးပဲ။
လူရင်အားစိတ်ရင်အားတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းနီစီမံကိန်းကိုဒေသခံတွေကနှီးအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြနေတဲ့တပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲခဲ့တာကြောင့်တန်ငါနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရရှိခဲ့တာပါဒီဖြစ်ရပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အစီရင်ခံစာမှာအချက်လက်တွေကိုလိုက်နာခြင်းမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီအခံစာထွက်လာပြီးမှစာချုပ်ပြန်လဲချုပ်ဆိုကမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝန်ပောင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာနစ်နာကြီးပေးခဲ့ပြီးတရားတန်ကြီးပေးတာမျိုးမဟုတ်ဘူးဆိုပြီးဒေသခံတွေကဆိုပါတယ်အခုဆန္ဒပြသူတွေဟာမြေယာကိုဘလို့နီးနဲ့မှရောက်မှာမဟုတ်တဲ့အကြောင်းနဲ့သူတို့မြေယာတွေကိုစိုက်ပျိုးလို့မရအောင်တန်ဆူးချိုးခတ်လိုက်တဲ့အတွက်တနစ်စာတီးနိုင်ရော်ကြီးပေးဖို့တောင်းဆိုနေတာလို့ဆိုပါတယ်။အစိုးရတစ်တက်လာရင်လည်းသူတို့မြေယာတွေပြန်မရမချင်းတောင်းဆိုသွားမယ်လို့လည်းတောင်သူတွေကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့2014ခုနှစ်နှစ်ကုန်ပိုင်းတုန်းကဒေသခံတောင်သူတို့ဦးဖြစ်တဲ့ဒေါခင်ဝင်းဟာမြေယာပြန်ရရေးတောင်းဆိုဆန္ဒပြတဲ့အတွက်ဥကောင်းကိုတနက်နဲ့ပြစ်ခတ်တာခံခဲ့ရပြီးတေဆုံးခဲ့ရတာပါ။တခြားတောင်သူတရားစင်လောက်ဟာလည်းတနက်တရားတွေရရှိခဲ့ပြီးတရားစွဲဆိုမှုတွေခံခဲ့ရပါတယ်။ဒေသခံတောင်သူတွေနဲ့မြန်မာနိုင်ငံရှိတဲ့များကွန်ရက်ကတော့ကုမ္ပဏီကတာဝန်ရှိသူတွေနဲ့ဒေသဆိုင်ရာအာဏာပိုင်တွေကိုတရားပြန်စွဲဆိုတဲ့အမှုကိုတော့ညှင်းပယ်ခံခဲ့ရတာပါ။လေဗရောင်းတောင်ကျင်းနီစီမံကိန်းကိုကုမ္ပဏီတွေကနေလူထုထံကနေမြေယာသိမ်းပြီးလှုပ်ဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကလေးကအကြိမ်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်။အာဏာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်ရှင်
။ထိုင်းခြေဆိုင် VOE သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOE American အတန်းကနေပြီးတော့နောက်2နာရီအကြာမှာတော့ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖတ်ယူနားဆင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲပြောပြပေးပါရှင
်။ထိုင်ဝမ်နိုင်ငံမှာပထမဆုံးအမျိုးသမီးသမရကိုဒီကနေ့ရွေးချယ်လိုက်ကြပါပြီ။ဒီကနေ့စနေနေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရ Nationalist Party ကရှုံးနိမ့်ကြောင်းလက်ခံသွားပါတယ်။ရွေးကောက်ပွဲအပြီးမှာတော့ခုလိုရှုံးနိမ့်ခဲ့ရတဲ့အတွက်ထောက်ခံသူတွေကို Eric Chu ကတောင်းပန်သွားတယ်လို့အနိုင်ရသူဖြစ်တဲ့ CNN ကိုလည်းဂုဏ်ပြုချီးကျူးသွားပါတယ်။အာဖရိကတိုက်ထဲကဘာတီနာဖာဆိုနိုင်ငံမြို့တော်ကအစင်းမြဟိုတယ်တစ်ခုကို IS အစွန်းရောက်အကြမ်းဖက်သမားတွေလို့ယူဆရတဲ့စစ်သွေးကြွတွေထိန်းချုပ်ထားတာခုတော့အဆုံးသတ်သွားပြီလို့အစိုးရအရာရှိတွေကပြောပါတယ်။ဒီဖြစ်ရမှာလူ20ထက်မနည်းသေဆုံးသွားခဲ့တာပါ။ဟိုတယ်ထဲကတစ်စက္ကန့်126ယောက်ကိုစနေနေ့ကကယ်တင်ပေးနိုင်ခဲ့ပြီးတော့ဂျီဟတ်စစ်သွေးကြွ3ယောက်လည်းသေဆုံးသွားခဲ့တဲ့အပြင်တစ်စက္ကန့်အယောက်30လောက်လည်းဒဏ်ရာရသွားပါတယ်ရှင်။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးနိုင်ငံတကာအဏုမြူစွမ်းအင်အေဂျင်စီ IAEA ရဲ့နောက်ဆုံးအစီရင်ခံစာကိုစနေနေ့ဒီကနေ့မှထုတ်ပြန်ပြီးတဲ့အခါနိုင်ငံတကာကအီရန်အပေါ်ချမှတ်ထားတဲ့စီးပွားရေးတံခါးပိတ်ဆို့မှုတွေကိုရုတ်သိမ်းလိုက်မယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဂျက်ဗတ်ဆာရစ်ကပြောပါရယ်ဆာရစ်ဟာအော်စတြေးလျနိုင်ငံဗီယက်နာမြို့ကိုရောက်ပြီးတဲ့နောက်အီရန်ရဲ့သတင်းအေဂျင်စီ ISNA ကိုပြောခဲ့တာပါဒီနေ့ဟာအီရန်ပြည်သူတွေအတွက်တကယ်ကောင်းမွန်တဲ့နေ့တစ်နေ့ပါတန်ခတ်ပိတ်ဆို့မှုတွေကိုဒီနေ့ရုပ်သိမ်းပါလိမ့်မယ်လို့ဇရစ်ကပြောပြီးဒါဟာဒေသအတွက်လည်းကောင်းမွန်တဲ့နေ့တစ်နေ့ပါလို့ပြောဆိုသွားခဲ့ပါရဲ့ရှင်
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်။ကျွန်မစုမုံကဒီညနေခင်းအဖြစ်အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဒီညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်။ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။စနေညနေချမ်းမှာတော်တာရှင်နေအားလုံးရွှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.